တချံကာလရုံးပိတ်ရက်တွေကမကြခင်မှာကုန်ဆုံးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်-19ရောဂါပိုးတွေ့ရှိရတဲ့သူတွေများလာနေတဲ့အချိန်မှာတချံကာလရုံးပိတ်ရက်တွေပြီးလို့လုပ်ငန်းခွင့်ပြန်ဝင်ကြရမယ်ကိစ္စနဲ့ပတ်သက်ပြီးအလုပ်သမားတွေကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုပြောပြပေးပါမယ်။
တချံကာလရုံးပိတ်ရက်တွေအပြီးလုပ်ငန်းခွင့်ပြန်ဝင်ကြရမယ်အလုပ်သမားတွေအနေနဲ့အလုပ်ကိုသွားရလမ်းတစ်လျှောက်မှာကြုံတွေ့ကြရမယ်လူအများနဲ့ထိတွေ့မှုလုပ်ငန်းခွင့်မှာတွေ့ကြရမယ်ဝန်ထမ်းအချင်းချင်းထိတွေ့မှုတွေကိုစိုးရိမ်လာကြတာတွေရှိနေပါတယ်မြောက်တခုမြို့နယ်မှာနေထိုင်ပြီးကုမ္ပဏီဝန်ထမ်းတအူးဖြစ်တဲ့မဆူဆူဆန်ကရောဂါပိုးတွေ့ရှိရမှုများလာတဲ့အချိန်မှာသူ့အနေနဲ့ရုံ
ခြားယုံကလူတွေကရောကိုယ်လိုပဲနေပါမလားအဲ့ဒါကိုလည်းစိုးရင်ယုံတက်လို့ရှိရင်ယုံကကိုယ်အတွက်စိတ်ဖြစ်ပါမလားအဲ့ယုံတော့မှလည်းအဲ့လိုတစ်ချက်စိုးရင်လည်းငင်္ဂစီရမှလည်းစိုးရင်လည်းနမနဲ့ယုံနဲ့မဝင်ရင်ယုံရတဲ့လူတွေကစိတ်ချပါမလားအလိုလိုပေါ့
ဟုတ်ကဲ
့အလုပ်ဘယ်လိုပြန်လုပ်ရမလဲ
အ
င်းပူလာရတော့အများကြီးပဲအဓိကတော့အဲ့ယုံပြတဲ့အမှတော်လန့်နေတခြားလုပ်လို့တော့မသိဘူးမအားလုပ်ကကြတော့ဟိုအွန်လိုင်းနဲ့လည်းလုပ်ဖြစ်တယ်လေလုပ်လို့ရတဲ့အလုပ်ဆိုတော့ဟာအွန်လိုင်းနဲ့လည်းအဲ့လိုမျိုးလုပ်ဖြစ်နေတယ်ပေါ့ပြန်လောဆယ်ပေးမထွက်သေးပဲနဲ့လေရုံးရုံးမတက်ခိုင်းသေးပဲနဲ့အွန်လိုင်းကနေပဲလုပ်စီစီအလုပ်ဖို့ပြောစီခြင်းနေပေါ့နော်အဲ့လိုဖြစ်စီခြင်းနေဟုတ
်ကဲ့
ဒီလိုယောဂဘိုးတွေ့ရှိမှုများလာနေတဲ့အချိန်မှာရုံးတွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ရမယ့်ကိစ္စနဲ့ပတ်သက်လို့ကုမ္ပဏီဝန်ထမ်းတယောက်ဖြစ်တဲ့မကီထောကသူ့ရဲ့အမိကိုအခုလိုပြောပြလာပါတယ်
။နောက်ထပ်ပေါ့ဒီစကွေးရင်းနဲ့လည်းနောက်ထပ်ဒီလကောင်ထိပေါ့လေအဲ့လိုမျိုးပြန်တိုးပြီးတော့လောက်ဆောင်ချစီချင်တာပေါ့ဒီရန်ကုန်မျိုးတွင်းမှာပေါ့အဲ့လိုမျိုးဖြစ်စီချင်တာပေါ့ဒါမှကိုယ်လက်ရှိကဒီရန်ကုန်တိုင်းဆိုရမယ်မယ်ကြတော့ဘာဒါမှမကြရသေးဘူးပေါ့လေသူတို့ကအမိနဲ့ထားလာပတ်ဆောင်ကြရတော့
ဒီလိုယောဂပိုးတွေတွေ့ရှိရမှုများလာနေတဲ့အချိန်မှာအစိုးရအနေနဲ့စီမံခန့်ခွဲမှုတွေလှုပ်ဆောင်ပြီးပြည်သူကိုအသိပေးတာမျိုးတွေလုပ်ပေးစီခြင်းနဲ့ဆိုတဲ့အကြောင်းကိုသတင်းဌာနတစ်ခုမှအလုပ်လုပ်နေတဲ့ကိုကျော်ဝနကပြောပြပါဗျ
။ဒီအရာတွေအားလုံးကိုသမီးတကြားနဲ့ဟောနီးသမီးတကြားနဲ့ဒီအစိုးရကိုစီမံခန့်ခွဲမှုလုပ်စီခြင်းနဲ့လုပ်စီခြင်းနဲ့ကောင်တစ်ခုခုပေါ့ကွာတစ်ခုခုချပြစီခြင်းနဲ့အရေးအဆုံးပေါ့နော
်။ဟုတ်
ဒီဒါရတော့ဒီလိုလိုဖြစ်လာနိုင်ရရှိပဲဆက်ပြအစိုးရအနေနဲ့ဘလို့ဘလို့စီမံဆောင်ရွက်ဆောင်ရွက်ပါမယ်ဆိုတော့အားမျိုးလေးတော့အရင်ဆုံးကနဦးပေါ့နော်ဒီအလုံးရှင်တွေအလုံးသမားတွေကိုအခုအနေနဲ့လုပ်ပေးနေခြင်းနဲ့အခုအနေနဲ့ပြောတာပေါ့နော
်အခု April 19ရက်နောက်ပိုင်းတကြံကာလအပြီးမှာတော့ယောဂကာကွယ်ရေးအတွက်ဘာတွေတိုးမြင့်လှုပ်ဆောင်သွားမလဲဆိုတာကတော့ရန်ကုန်တိုင်းအစိုးရဘက်ကတိတိကျကျထွက်မလာသေးပါဘူးရန်ကုန်မှာတော့ယောဂဘိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့အသွာလာပိတ်ပင်တာတွေပုံများလာပါတယ်ဒီကနေ့ April 16ရက်မနက်10:00ဝန်းကျင်မှာထုတ်ပြန်တဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမြန်မာမှာ COVID-19 စောင့်ကြည့်လူနာစုစုပေါင်း1,394ဦးရှိနေပြီးတခွဲစမ်းသပ်စစ်ဆေးချက်တွေအရယောဂဘိုးတွေ့ရှိရသူစုစုပေါင်းက85ဦးနဲ့သေဆုံးသူ4ဦးရှိပါတယ်COVID-19 ကိုရိုနာဗိုင်းရပ်စ်ယောဂပိုးကကမ္ဘာနိုင်ငံနှင့်နယ်မြေစုစုပေါင်း210ကိုကူးစက်ပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာကူးစက်ခံထားရသူစုစုပေါင်းက200,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းက33,000ကျော်နဲ့ပြန်လည်သက်သာလာသူစုစုပေါင်းကတော့92,000ကျော်ရှိနေပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။